ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနဲ့ရင်ဆိုင်နေရတဲ့အမေရိကန်ပြည်ထောင်စုမှာယောဂပိုးပြန့်နှံ့မှုကိုထိန်းချုပ်ဖို့နဲ့စီးပွားရေးမှာထိခိုက်လာမဲ့အခြေအနေတွေကတက်တာရစေဖို့အစိုးရနဲ့လွှတ်တော်ကကြိုးစားနေကြပါတယ်။သမ္မတဒေါ်နယ်ထရန့်ကအရေးပေါ်စီမံနေဆောင်ရွက်နိုင်မဲ့ကာဝေးဆိုင်ရာအယူအဆကိုကျင့်သုံးမဲ့ကြောင်းဗိုလ်ထုနေမှာပဲကြေညာလိုက်တယ်လို့အမေရိကန်လွှတ်တော်ကလည်းအရေးပေါ်အကူအညီပေးအစီအစဉ်တွေအတွက်ဆွေးနွေးနေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ကျန်းမာရေးစီးပွားရေးအခြေအထဲတွေကြုံနေရခြင်းမှာပဲအမေရိကန်ဆိုရာကကုန်ထုတ်လုပ်မှုတွေအရှိန်မြင့်နိုင်ပေမဲ့ကာဝေးဆိုင်ရာအယူအဆကိုကျင့်သုံးမဲ့ကြောင်းသမ္မတကကြေညာလိုက်တာပါ။အမေရိကန်မှာဗိုင်းရပ်စ်ပိုးကူးစက်မှုတွေတိုးလာနေတဲ့သတင်းလေးနဲ့အတူစတော့ခ်ရှယ်ယာဈေးကွက်တွေမှာလည်းမရေမရာကျုံနေရခြင်းမှာပဲသမ္မတထရန့်၃ရက်မြောက်ဖြစ်အင်ဗီရိုမှာသတင်းစာရှင်းလင်းပွဲလုပ်ပြီးအစိုးရကပြင်ဆင်ထားတဲ့အခြေအနေတွေကိုရှင်းပြခဲ့တာဖြစ်ပါတယ
်။ I would like to beginby announcing some important developments in our war against the Chinese virus. We'll be invoking the Defense Production Act.
ဒီပီကလာတဲ့ virus ပိုတက်ချက်ရင်းနဲ့ပတ်သက်လို့အရေးကြီးတဲ့ဖြစ်ထွန်းမှုတချို့ကိုအရင်ဆုံးကြေညာလိုပါတယ်။လိုအပ်တဲ့အခါသုံးဖို့အတွက်ကာဝေးဆိုင်ရာထုတ်လုပ်မှုအဲ့ဒီကိုကျင့်သုံးမှာဖြစ်ပါတယ်။အားလုံးသိတဲ့အတိုင်းဒီဥပဒေအရလိုအပ်တဲ့အခါပစ္စည်းအမြောက်များထုတ်လုပ်နိုင်မှာပါဆိုပြီးသမ္မတ Trump ပြောသွားတာပါ။ကျမကြီးတို့အရေးပေါ်အကူအညီဖြင့်ဆေးရုံတင်ပေါ်နှစ်ဆင့်ကိုလည်းဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေတဲ့နယူးယောက်နဲ့အမေရိကန်ပြည်သူအနောက်ဖက်ခြမ်းဒေသတွေကိုဆေးလွတ်ဖို့ပြင်ဆင်ထားတယ်လို့ဗိုင်းရပ်စ်ကူးစက်မှုရှိရှိစစ်ဆေးနေအောင်တွန်းမြင်ဆောင်ရွက်နေတဲ့အကြောင်းလဲသမ္မတထရန့်ကပေါ်ထုံးနေတဲ့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။တစ်ချိန်နဲ့မှာပဲဗိုင်းရပ်စ်တက်ဖြစ်ရေးအရေးပေါ်အသုံးစိတ်ဒေါ်လာ 8.3 ဘီလီယံအတည်ပြုပေးခဲ့တဲ့ကွန်ဂရက်ဆုတော်မှာလည်းနောက်ထပ်အကူအညီပေးနိုင်မှုပြင်ဆင်နေတာပါ။အော်လို့တော့ကနောက်ထပ်အဆိုပြုထားတဲ့အသုံးစိတ်ကိုထက်လွတ်တော်မှာတင်သွင်းထားချိန်မှာပဲအင်ဗီရောကစီးပွားရေးကိုကြားခံမဲ့အစီအစဉ်တွေပါထက်သွင်းမှုတိုက်တွန်းနေတဲ့အတွက်နိုင်ငံရေးအရာအားပြိုင်မှုတွေကြုံရမဲ့အလားအလာတွေလည်းရှိနေပါတယ်။ထက်လွတ်တော်လူများစု Republican ခေါင်းဆောင် Mitch McConnell ကတော့အခုချိန်ဟာနိုင်ငံရေးဘေးပယ်ထားရမယ့်အချိန်ဖြစ်ပြောခဲ့တာ
ပါ။ It is abundantly clear that our nation cannot afford partisan politics as usual.
လုံနေကြတဲ့ပါတီဆွဲနိုင်ငံရေးမျိုးဟာအခုချိန်မှာတိုင်းပြည်အတွက်မကောင်းမှုဆိုတော့အင်တာမှာထင်ရှားပါတယ်အခုချိန်ကပါတီဆွဲကိန်းကင်းနဲ့ပြပြသာသာဆောင်ရမယ့်အချိန်မှာဆိုပြီးလူများစု Republican ခေါင်းဆောင်မကော်နယ်ပြောသွားတာပါထက်လွတ်တော်အနေနဲ့အရေးပေါ်အသုံးစိတ်အတွက်အတိမပြုနိုင်မချင်းရန်နမ်းမှာမဟုတ်ကြောင်းလည်းပြောခဲ့ပါတယ်အောက်လွတ်တော်မှာပြီးခဲ့တဲ့သတင်းပတ်ကုံကအတိပြုခဲ့ပြီးထက်လွတ်တော်မှာတင်သွင်းထားတဲ့ဥပဒေမူကြမ်းအရခန့်မှန်းချက်ဒေါ်လာဘီလီယံ100လောက်သုံးဆွဲမဲ့အစီအစဉ်တွေမှာနေထိုင်မကောင်းတဲ့အလို့သမားတွေခံစား권ရရည်အရေးပေါ်အစားအသောက်အကူအညီနဲ့ virus ပိုးအခမဲ့စမ်းသပ်စစ်ဆေးခွင့်တွေလည်းပါပါတယ်။ဒါပေမဲ့လည်းသမ္မတရည်ဗီရိုကတော့အခွန်နဲ့ရှော့ပေးဖို့လေကြောင်းလုပ်ငန်းတွေနဲ့အငွေစားစီးပွားရေးလုပ်ငန်းတွေအတွက်ဒေါ်လာဘီလီယံ50လောက်အကုန်ကျခံထောက်ပံ့မှုတွေပါဝင်ဒီထက်ပိုသုံးဆွဲဖို့လည်းလိုလားနေတာပါ။ထက်လွတ်တော်လူနည်းစုဒီမိုကရက်ခေါင်းဆောင် Chuck Schumer ကတော့လက်ရှိကြုံနေရတဲ့ပြဿနာကိုအရင်ဆုံးဦးစားပေးဖြေရှင်းတင်တယ်လို့ဆိုပါတယ
်။ If your house is on fire,The first thing you worry about is not smoke damage to the roof. You try to put out the fire.
ကိုရင်မီးလောင်နေရဆိုရင်ခေါင်းမိုးမှာချက်ခိုးဆွဲမှာကိုအရင်စိုးရင်ဒီကိုမလိုပဲမီးကိုအရင်ညှိမှုကြိုးပမ်းရမှာပါ။ကျွန်တော်တို့အစိုးရထားတာကလည်းဒါပါပဲ။အရင်အရင်ဆုံးကတော့ Corona virus နဲ့ထိခိုက်မှုခံရဆုံးလူတွေအတွက်ဖြည့်ရှင်းပေးဖို့ပါဆိုပြီးထက်လွတ်တော်လူနည်းစုခေါင်းဆောင်ရှူမာပြောသွားတာပါ။ဗိုလ်ထုနေ့ထိတည်ဆုံးသူတရားရောကူးစက်သူ6500ရောရှိနေတဲ့အမေရိကန်ပြည်ထောင်စုမှာတော့လူစုလူဝေးနဲ့မနေကြဘူး။တန်တရင်အိမ်မှာပဲနေကြဖို့လေအစိုးရကတိုက်တွန်းထားတာပါဗိုင်းရပ်စ်ပိုးကူးစက်မှုတွေကိုဟန်တားဖို့ကြိုးပမ်းတဲ့အနေနဲ့အမေရိကန်နဲ့အိန္ဒိယနဲ့နိုင်ငံနယ်စပ်တွေကိုလည်းပိတ်ထားလိုက်ပြီဖြစ်တဲ့ကြောင်းနှစ်နိုင်ငံစလုံးကဗိုလ်ထုနေမှာပဲကြေညာထားကြပါတယ်ကျွန်တော်အောင်လွေဦးပါခင်ဗျာ